ကဘာပေါ်ကအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့တိုထော့ရေနံကုမ္ပဏီအနေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုငွေကြေးတွေဆက်လက်မပေးနိုင်အောင်တားပြစ်ပေးဖို့ပြည်ထောင်စုအကိုမြန်မာနိုင်ငံနဲ့တကွာနိုင်ငံတကာလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကဝိုင်းဝန်းတောက်ဆိုလိုက်ကြပါတယ်မြန်မာနိုင်ငံကလူခွေရေးချိုးဖောက်မှုတွေကြောင့်ဥရောပသမဂ္ဂကအရေးယူပိတ်ဆို့မှုတွေချမှတ်ထားပေမဲ့ဒါတွေကမလုံလောက်ဖဲတင်းတင်းကြပ်ကြပ်လို့ဖို့မြန်မာစစ်ကောင်စီလက်အောက်ကရေနံနဲ့တဘာဝတောင်းဝင်လုပ်ငန်း MOGE ကိုငွေတွေထပ်လွှဲမပေးဘူးတားမြစ်မှုတွေလှုပ်ဆောင်ပေးဖို့အတွက်နိုင်ငံပေါင်း20မှာအခြေစိုက်တဲ့လူမှုအဖွဲ့အစည်းပေါင်း459ဘက်ကပြင်သစ်သမ္မတနဲ့ပြင်သစ်အစိုးရစီကိုတောင်းဆိုလိုက်ကြတဲ့အကြောင်းဂျွန်လ20ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ဥရောပသမ္မတကအရေးယူခဲ့ရမှာဟာခွက်တွေရှိနေတာကြောင့်တိုထော့နဲ့မိတ်ဖက် American Chevron Swine Company တို့နိုင်ငံတွင်းကနေတကယ်ရှိပြောင်းမထွက်ခွာခင်6လအတွင်းမှာစစ်ကောင်စီကသူတို့စီကဥရောပယူရိုငွေတန်း250ဆက်ပြီးရရှိနေဦးမှာဖြစ်ပါတယ်။ဒီငွေကြေးတွေကိုအသုံးပြုပြီးစစ်ကောင်စီကမြန်မာပြည်သူတွေကိုလေကြောင်းတိုက်ခိုက်တာတွေလုပ်နိုင်တယ်လို့ငွေကြေးအင်အားအထောက်အကူရစေတာကြောင့်သူတို့ရဲ့လုပ်ရက်တွေနောက်တော့မတော့အောင်ပံ့ပိုးရတဲ့ရောက်တယ်လို့တောင်းဆိုသူတွေကပြောကြပါတယ်